မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်အောက်တိုဘာလ3ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်တရားဝင်ချုပ်တရားသူကြီးတူဦးဖြစ်အဆိုပြုခံထားတဲ့တရားသူကြီးကိုလိမ်ပိုင်းဆိုင်ရာစော်ကားမှုဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့ဆွဆွဲသူအမျိုးသမီးကိုပုတ်ခတ်တက်ခတ်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာငရင်နဲ့ဆူနာမီရေလိုင်းတံကြောင့်သေဆုံးသူရေထွက်ဟာအခုဆိုရင်1400ကျော်ထိရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့တရားသူကြီး Brett Kavanaugh ကို American ဗဟိုတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ရေးကိစ္စမှာဆက်လက်အငင်းပွားနေကြဆဲဖြစ်ပါတယ်
။ You could be somebody that was perfect your entire life and somebody could accuse you of something.
သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူမနေ့ကရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပတဲ့မဟာတမဂန္ဒီရဲ့250ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားအကြောင်းမိုးမျိုးသားကောင်းဆောင်နိုင်ငံသိမ်းကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတရားလို့တိုင်းရင်းသားနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောတဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်
။အမေရိကန်တရားရုံးချုပ်တရားသူကြီးတူဖြစ်အဆိုပြုခံထားတဲ့ Brett Kavanaugh ပေါ်ပြည်တော်စုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေကိုထက်လွတ်တော်အမတ်တွေစောင့်ဆိုင်းနေပြီးမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒီချိန်ထဲမှာပဲသမ္မတဒေါ်နယ်ထရမ့်ကတော့သူအဆိုပြုထားတဲ့တရားသူကြီးကာဗနော့ပေါ်လိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရကြောင်းဆွဆွဲထားတဲ့အမျိုးသမီးကိုနိုင်ငံရေးဟောပြောပွဲတစ်ခုမှာပုတ်ခတ်ပြောဆိုလိုက်တာပါ။ထက်တန်းကြောင့်သားပေါ်ကပါတီပွဲတစ်ခုမှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရကြောင်းခရစ်စတင်ဘန်စတီဖို့ကထက်လွတ်တော်တရားရေးကော်မတီရှေ့မှာထွက်ဆိုခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ပြီးခဲ့တဲ့တောက်ချာနေ့မှာပဲ FBI ကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့တာဖြစ်ပါတယ်။တရားသူကြီးကာဗနော့ကတော့ဆွဆွဲချက်တွေကိုလွှတ်တော်ရှေ့မှာဒေါသတကြီးတုံ့ပြန်ညင်းဆိုခဲ့သလိုနိုင်ငံရေးအရာတက်ခဲ့တဲ့လုပ်ရတာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့ Mrs. PP နဲ့ကမင်းတို့ကထောက်ခံသူတွေကိုမင်းငုံပြောကြရမှာဆွဆွဲသူအမျိုးသမီးရဲ့ထွက်ဆိုချက်ကိုတရုတ်ဖော်ပြောဆိုပြီးထွက်ဆိုရမှာဘယ်ချင်းအင်ပြန်ရောက်လဲဘလို့ပုံစံနဲ့ရောက်တယ်လဲဆိုတာအသေးစိတ်ချက်လက်တွေကိုမမှတ်မိရတွေပါဝင်အားနည်းချက်တွေရှိခဲ့တဲ့အကြောင်းတရုတ်လောင်ပြောင်းပြောဆိုသွားပါတယ်။ဒေါက်တာဖို့ကတော့ဂရင်းမော်ကိုတွန်းလဲအဝတ်အစားတွေကိုတင်းချွတ်ပြီးအကူအညီတောင်းဖို့ကြိုးစားတဲ့အချိန်မှာပါဇက်ကိုပိတ်ခဲ့တဲ့သူဟာအယံမှုနေတဲ့ကာဗာနော့ဖြစ်တယ်ဆိုတာရန်လုံးပြေသေးကြတဲ့အကြောင်းလွှတ်တော်ရှေ့မှာထွက်ဆိုခဲ့တာပါ။ကာဗာနော့ကတော့ဘသူ့ကိုမှစော်ကားပြောဆိုတာမျိုးမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်။ဒေါက်တာဖို့ရဲ့ရှင်းနေမက်ကယ်ဘရွန်ဝစ်ကတော့သမ္မတရဲ့တက်ခိုက်ပြောဆိုမှုဟာရက်စက်လွန်ပြီးမနစ်မြို့စရာအညာတာမဲ့တဲ့လုပ်ရည်ဖြစ်နေတုံ့ပြန်ပြောဆိုထားပါတယ်။
အမေရိကန်ပြည်တော်စုမှာလာမယ့်နိုဝင်ဘာလ6ရက်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွက်မဲဆန္ဒရှင်တွေပြင်ဆင်နေကြသလိုပြည်တော်စုပြည်နယ်နဲ့ဒေသနဲ့အဆင့်တာဝန်ရှိသူတွေလည်းအလားတူပြင်ဆင်နေကြပါတယ်။မဲဆန္ဒရှင်တွေကတော့ဘယ်သူကိုရွေးချယ်ရမလဲဆိုတာကိုစဉ်းစားချင်းချိန်နေကြတာပါ။အစိုးရတာဝန်ရှိသူတွေဘက်ကတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်နဲ့မဲတွေကိုမှန်မှန်ကန်ကန်ရေးတွက်နိုင်ရေးအတွက်အစွမ်းကုန်ကြိုးစားနေကြတာပါပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာအမေရိကန်နိုင်ငံရေးအဖွဲ့အစည်းတွေရဲ့အီးမေးလ်တွေကိုဖောက်ထွင်းရယူပြီးတချို့ကိုရွေးချယ်ပြီးအများသည့်ဖွင့်ချဖို့အတွက်ရုရှားတို့ကစီရင်ဆောင်ရွက်ခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချုပ်နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့ကဆွဆွဲခဲ့ပြီးတဲ့နောက်အမေရိကန်ထောက်လှမ်းရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကြားစိုးရိမ်မှုတွေတိုးနေပါတယ်ဒီလိုခိုးယူပြီးဖွင့်ချခဲ့တာဟာဆိုရင်အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဂျားဝင်နှောက်ယှက်ဖို့ရည်ရွယ်တာလို့လဲပူရဲကြေညာချက်မှာဖော်ပြပါတယ်သမ္မတဒေါ်နယ်ထရန့်ရွေးကောက်ခံခဲ့ရတဲ့နိုဝင်ဘာလအတွင်းအမေရိကန်ထိတ်တန့်ထောက်လှမ်းရေးဌာနကြီး၃ခုကအစီရင်ခံစာထုတ်တာမှာအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်လူမှုယုံကြည်မှုရော့သွားစေဖို့အတွက်ရုရှားတို့အကြီးအကျယ်အထောက်ဆောင်ရွက်ခဲ့တယ်လို့ဆွဆွဲထားပါတယ်ရှင်
အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုရဲ့စနေနေ့မှာစတင်မဲ့အာရှခီးစဉ်တွင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တနင်္ဂနွေနေ့တွေ့ဆုံရမှာတော့နှစ်နိုင်ငံကြားဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ကြမှာဖြစ်ပါတယ်။ခီးစဉ်အတွက်အမေရိကန်ကအချိန်တော်ကြာခဲကစီစဉ်ထားတာဖြစ်ပေမဲ့မြောက်ကိုရီးယားမှာစုဆောင်းထားတဲ့နျူကလ িয়ার လက်နက်60လောက်ရှိကောင်းရှိနေတဲ့အကြောင်းတောင်ကိုရီးယားကလက်ခံပြောဆိုလိုက်ပြီးရပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့ခီးစဉ်ကိုတည်ဝင်ကြေညာခဲ့တာပါ။ တတလို့ချင်းနေမှာတော့နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲအတွက်အခြေခံလုပ်ငန်းစဉ်ချမှတ်ရေးအခက်အခဲကြုံရမယ့်အလားအလာတွေလည်းရှိနေပါတယ်။နိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုတွေတစ်နှစ်လောက်ရှိလာပြီဖြစ်တဲ့မြောက်ကိုရီးယားအပေါ်အရင်ငယ်ကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှော့ပော့ပေးဖို့တိုက်တွန်းတဲ့နေလဲထွက်ပေါ်လာနေတာပါ။တရုတ်နဲ့ရုရှားနိုင်ငံတွေကလည်းမြောက်ကိုရီးယားအပေါ်ပိတ်ဆို့တန်ခတ်အရေးယူမှုတွေကိုပြန်လည်သုံးသပ်ရှော့ပော့ဖို့ပြီးခဲ့တဲ့လတည်းမှာပဲကုလသမဂ္ဂလူညီရေးကောင်စီကိုတိုက်တွန်းထားကြပါတယ်။
အင်းအပြင်းငရင်နဲ့ဆူနာမီလှိုင်းတံတင့်ခဲ့ပြီးလူပေါင်း1400ကျော်သေဆုံးခဲ့ကြရတဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကိုအရေးပေါ်အထောက်အပံ့တွေရောက်ရှိမှုနှေးကွေနေပါတယ်။ဒီကနေ့ဗုဒ္ဓဦးနဲ့မှာတော့ဘေးဒဏ်အဆိုးဆုံးခံစားခဲ့ရတဲ့ပါလူမျိုးကအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေထံကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတွားရောက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကမုန်တိုင်းတံတင့်ခဲ့ပြီးတဲ့နောက်ဒုတိယအကြိမ်သမ္မတရခီးစဉ်လည်းဖြစ်ပါတယ်။အစိုးရရဲ့တုံ့ပြန်ကူညီရေးအစည်းအဝေးတွေနှေးကွေနေတဲ့အပေါ်ဒေသခံတွေစိတ်ဆိုးဒေါသထွက်နေကြပြီးအစားအသောက်ရေသန်းနဲ့တခြားပစ္စည်းတွေရဖို့အတွက်ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေတဲကိုဝင်ရောက်ရယူနေကြပါတယ်။ဆူလာဝေစီကျွန်းအတွင်းနိုင်ငံတကာအထောက်အပံ့တွေလက်ခံဖို့လည်းသမ္မတကခွင့်ပြုထားပါတယ်။လေကြောင်းကနေပို့ဆောင်ပေးရေးနိုင်ငံတကာဘက်ကအကူအညီတွေလက်ခံရရှိထားတဲ့အကြောင်းလုံချုံရေးဝင်ကြီးဝီရန်တိုကမနစ်အင်ကာနစ်အရေးပေါ်အစည်းအဝေးမှာပြောပါတယ်။ပြင်အား 9.5 မဂ္ဂနီတူရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီးဆူနာမီလှိုင်းတံကြောင့်ပါလူမျိုးကအင်အားအဆောက်အုံအများအပြားပြိုကျပျက်စီးခဲ့ရသလိုလမ်းတွေတံတားတွေကိုလည်းရေတိုက်စားခဲ့ပြီးပါလူမျိုးအနီးကအနည်းဆုံးခရိုင်3ခုလောက်ကိုသွားရေးလာရေးလည်းပြတ်တောက်နေပါတယ်။အဲ့ဒီခရိုင်သုံးခုမှာလူဦးရေတသန်းကျော်နေထိုင်နေတာဖြစ်ပါတယ်။တဘာဝဘေးဒဏ်ကြောင့်သေဆုံးသူအရေအတွက် 1,409 ရောက်ရှိခဲ့ပြီးလူပေါင်း 9,000 ကိုတော့ဘေးလွတ်ရာရွှေ့ပြောင်းထားရတယ်လို့လည်းဘေးဒုက္ခစီမံခန့်ခွဲရေးဌာနကပြောဆိုထားပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီနေ့အတွက်ဓာတုဗေဒပညာရေးဆိုင်ရာနိုဘယ်ဆုကိုတော့မျိုးဗီဇပြောင်းလဲမှုနဲ့သက်ဆိုင်တဲ့နည်းလမ်းတွေ၊ဆေးဝါးနဲ့ဇီဝလောင်စာပစ္စည်းတွေထုတ်လုပ်နိုင်မဲ့ရှာဖွေတွေ့ရှိမှုတွေအတွက်အမေရိကန်ပညာရှင်2ယောက်နဲ့ဗြိတိသျှပညာရှင်2ယောက်တို့ကိုပူးတွဲချင်းမြင်လိုက်ပါတယ်။ဒေါ်လာတသန်းနဲ့ဆူရမဲ့ဆုရှင်တွေရဲ့အမိစင်းကိုတော့ဆွေးနွေးနိုင်ငံတော်ဝင်သိပ္ပံပညာအကယ်ဒမီကျောင်းရဲ့ဆွေးရည်ချေရေးဖွဲ့ကဒီနေ့ပဲကြေညာလိုက်တာပါ။အမေရိကန်ပညာရှင် Francis Arno ကိုတော့တဘာဝနီးနဲ့ဓာတုတက်တုံ့ပြန်မှုတွေမြန်ဆန်လာအောင်ပရိုတိန်းတွေထုတ်လုပ်ပြီးမဲ့အင်ဇိုင်းတက်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နီလန်းကိုရှာဖွေတွေ့ရှိခဲ့တာကြောင့်စုချင်းမြင်ခဲ့တာဖြစ်ပါတယ်။အမေရိကန်ပညာရှင်နောက်တူးဖြစ်တဲ့ George Smith ကိုတော့ပရိုတိန်းသစ်တွေထုတ်လုပ်နိုင်အောင်ဗက်တီးရီးယားတွေကိုပြောင်းလဲပေးမဲ့ virus အမျိုးအစားထုတ်လုပ်နိုင်တဲ့အတွက်ဂုဏ်ပြုခဲ့တာပါ။ Pressure သုတေသီ Gregory Winter ကိုတော့စီးဝါပစ္စည်းထုတ်လုပ်ရမှာသုံးနိုင်မဲ့ခန္ဓာကိုယ်ရင်းပရိပစ္စည်းတွေဖြစ်ပေါ်စေနိုင်တဲ့နီလန်းကိုလေ့လာတွေ့ရှိတဲ့အတွက်စုချင်းမြင်ခဲ့တာဖြစ်ပါတယ်။အစင်းမြေရောင်ယောဂ၊အရေပြားယောဂ၊ခန္ဓာကိုယ်ရင်းကိုယ်ခံစွာစနစ်မမှန်တဲ့ယောဂ၊ကင်ဆာယောဂပြည့်နှက်မှုစတဲ့ယောဂတွေအတွက်စီးဝါထုတ်လုပ်ရမှာသုတေသီ Winter ရဲ့နီးဟာအသုံးကျတယ်လို့လည်းစုရေးချေဤဘက်ကကြေညာခဲ့တာပါ2018ခုနှစ်အတွက်ငင်းချိုင်းနိုဘယ်ဆုကိုတော့တောက်ချာနေကြေညာမှာဖြစ်ပြီးစီးပွားရေးသိပ္ပံဆိုင်ရာနိုဘယ်ဆုကိုတော့ရှစ်သတင်းပတ်တင်နေလာမှာကြေညာမှာဖြစ်ပါတယ်ဆော်ဗီဆိုင်ရာနိုဘယ်ဆုရွေးချယ်ရေးအဖွဲ့မှာလိမ်မိုင်းဆိုင်ရာမဖော်အမြင်ရလုံးမှုအတွက်ပြဿနာပေါ်နေတာကြောင့်ဒီနှစ်မှာစုပေးနိုင်မှာတော့မဟုတ်ပါဘူး
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့ဇနီးကိုဖမ်းဆီးထားပြီး 1MDB နိုင်ငံပိုင်လုပ်ငန်းကြီးနဲ့ဆက်ဆံနေတဲ့လက်စားမှုအရှုပ်တော်ပုံနဲ့စွဲချက်တင်ခံရနိုင်တယ်လို့ခန့်မှန်းရတဲ့အကြောင်းအစိုးရတာဝန်ရှိသူတဦးကပြောပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးရန်ပုံငွေတွေကိုခိုးယူမှုငွေမဲခွာချမှုစွပ်စွဲချက်တင်နဲ့ပတ်သက်ပြီးဒီကနေ့ရိုစမာမန်ဆော့ကိုတတိယအကြိမ်မေးမြန်းခဲ့ပြီးတဲ့နောက်အဂတိလိုက်စားမှုတိုက်ဖျက်ရေးဌာနကဖမ်းဆီးခဲ့တဲ့အကြောင်းတာဝန်ရှိသူကပြောဆိုပါတယ်။အဂတိလိုက်စားမှုတိုက်ဖျက်ရေးဌာနကိုအဆောင်အအုံနဲ့အတူရောက်ရှိလာတဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇနီးရိုစမာမန်ဆော့ကသတင်းထောက်တွေကိုဘာမှတ်ချက်မှတော့မပေးခဲ့ပါဘူး။ဒီကနေ့မှပဲဝန်ကြီးချုပ်ဟောင်းနဲ့ချက်လဲစီးပွားရေးပြစ်မှုဆိုင်ရာရဲဌာနကိုလာရောက်ခဲ့ပါတယ်။1MDB နိုင်ငံပိုင်လုပ်ငန်းကြီးရဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟောင်းကိုမေးမြန်းဖို့ဆင့်ခေါ်ခံထားရတာဖြစ်ပါတယ်။အစအဝအပြင်ဘက်မှသူ့ကိုစောင့်နေတဲ့သတင်းတောက်တွေကိုဝန်ကြီးချုပ်ဟောင်းနာချစ်ကရှောင်ရှားခဲ့ပါတယ်။အရှုပ်တော်ပုံနဲ့ဆက်ဆက်ပြီးငွေကြေးခွာချမှုအဂတိလိုက်စားမှုအ အနာအလွဲသုံးစားလုပ်မှုယုံကြည်မှုဖောက်ဖျက်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဟောင်းနာချစ်ကတော့အပြစ်မရှိကြောင်းညှင်းဆိုထားပါတယ်ဝန်ကြီးချုပ်ဟောင်းနာချစ်အနေနဲ့တော့ရှင်းနှစ်ထဲမှာအမှုရင်ဆိုင်ရဖို့ရှိနေပါတယ
်မြန်မာဆွေရထိတန်းကောင်းဆောင်ဒေါ်ဆတ်စုကြည်ကိုကနေဒါနိုင်ငံကချင်းမြင်ထားတဲ့ဂုဏ်လူဆောင်နိုင်ငံသားစုကိုလွှတ်တော်ကတရားဝင်ရုပ်သိမ်းလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ဆိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်ပြီး2009ခုနှစ်တုန်းကချင်းမြင့်ထားခဲ့တဲ့ဂုံလူဆောင်စုကိုပြန်လည်ရုပ်သိမ်းဖို့ကနေဒါလွတ်တော်နှစ်စလုံးကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်မနေ့တုန်းကပဲတရားဝင်ရုပ်သိမ်းလိုက်တာပါကနေဒါနိုင်ငံကဂုံလူဆောင်နိုင်ငံသားဖြစ်ချင်းမြင့်ထားသူတွေကိုစုပြန်လည်ရုပ်သိမ်းတာဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်ရိုဟင်ဂျာတွေပေါ်ရက်စက်ကြမ်းကြုတ်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအချက်လက်ချက်ပေါ်ရေးအဖွဲ့ရဲ့အစိုးရကစားထွက်ပေါ်လာခဲ့ပြီးနောက်မှာပဲကနေဒါလွတ်တော်ကအရေးယူဆောင်ရွက်ခဲ့တာပါဂုံလူဆောင်စုပြန်လည်ရုပ်သိမ်းဖို့ကနေဒါလွတ်တော်မှာဥဆောင်စုတင်ခဲ့တဲ့တယ်လတော်မှရတ်နာအိုမစ်ပါကတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုအဆင့်ထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာကိုလက်ခံရမှာဖြစ်ကြောင်းတရားဝင်စုရုပ်သိမ်းလိုက်တဲ့မနေ့တုန်းကပဲပြောဆိုခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းစစ်တပ်ရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုလက်မခံရင်းစံနေပြီးနိုင်ငံတကာစုံစမ်းစစ်ဆေးသူတွေနဲ့သတင်းမီဒီယာတွေကိုလည်းကန့်သက်ချုပ်ချယ်နေကြတဲ့အတွက်တာဝန်ရှိရာကြောင့်ဂုံနူးဆောင်စုရုပ်သိမ်းမှုဆုံးဖြတ်တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ
မြန်မာသတင်းလွတ်လပ်ခွင့်အပေါ်ချင်းချမှုတွေကိုနေစည်းမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်လိုက်ပါတယ်။ရိုက်တာသတင်းတောင်နှစ်ဦးကိုထောင်ဒဏ်တွေချမှတ်ခဲ့တာအပါအဝင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အပေါ်ချိုးဖောက်မှုကြီးတွေကိုအာဏာပိုင်တွေဘက်ကအရေးတည်ယူမလုပ်ရင်ရှင်းနှစ်မှာလဲသတင်းလွတ်လပ်ခွင့်အဆင့်အတန်းထပ်ပြီးကျသွားနိုင်တယ်လို့လဲ RSF ကသတိပေးထားပါတယ်။2018ခုနှစ်အတွင်းမြန်မာသတင်းလွတ်လပ်ခွင့်ကကမ္ဘာနိုင်ငံပေါင်း180မှာအဆင့်139ကိုရောက်ခဲ့တဲ့အကြောင်းဒါဟုဆိုရင်2019ခုနှစ်နဲ့နှိုင်းယှဉ်ရင်အဆင့်6ဆင့်ကျသွားတာဖြစ်ပါတယ်။အနာပိုင်တွေဘက်ကမှန်မှန်ကန်ကန်အရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့သတင်းသမားတွေအနေနဲ့ထိန်းသိမ်းသိမ်းသိမ်းရေးသားဖော်ပြနေကြရတဲ့အခင်းအကျင်းပွင့်လင်းမြင်သာမှုမရှိတာနဲ့မီဒီယာအမိအခိုကင်းမှုစတာတွေအပေါ်မှာမြန်မာနိုင်ငံရဲ့ရမှတ်ကပိုပြီးတော့ဆိုးဝါးသွားမယ့်အခြေအနေရှိတယ်လို့လဲ RSF ကပြောဆိုထားပါတယ်ရှင်။
ဘူရူနီညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီသမ္မတဒေါ်နယ်ထရမ့်အစိုးပြုထားတဲ့တရားသူကြီးဘရက်ကေဗနော့ကိုအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုနိုင်ရေးကိစ္စဆက်လက်အငင်းပွားနေကြပြီးဘရက်ကေဗနော့အပေါ်ဆွဆွဲထားတဲ့လိမ်မိုင်းဆိုင်ရာမတရားလုပ်ခဲ့မှုတွေကို FBI ပြည်အောင်စုစုံစမ်းစစ်ဆေးဌာနကစုံစမ်းနေပြီးအထက်လွှတ်တော်အမတ်တွေက FBI အစီရင်ခံစာကိုစောင့်ဆိုင်းနေကြပါတယ်ကေဗနော့ကိုအစိုးပြုရေးမဲခွဲကြဖို့နှောက်နှေးနေတာနဲ့ပတ်သက်ပြီး Republican နဲ့ Democrat အလွတ်တော်အမတ်ခေါင်းဆောင်ပိုင်းခြားမနေ့ကအင်္ဂါနေ့ကထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်။ VOA သတင်းတောက်စလာတီစာဟုတ်သတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell က Democrat စီဟာခိုင်လုံတဲ့အကြောင်းပြချက်မရှိဘဲကေဗနော့ကိုအစိုးပြုထားတာကိုပိတ်ဆို့ဖို့ဘက်ပေါင်းစုံကကြိုးစားနေကြတယ်လို့ဆွဆဲလိုက်ပါတယ်။
Shortly after Dr. Ford's confidential letter made its way into the press, the floodgates
Dr. Ford's confidential letter made its way into the press, the floodgates of mud and mud opened entirely on his entire family and his family. Chain to twin ma we, Brett ne tu ye mi da su ko shun rue ne anyet ji rue phong twa aw lu de la ho lwet the lite lu ba we. A thaut tha ma khain long ne su swae jet di tuk bi tuk paw la de lu, naw song thwat la de su swae jet di ka po po so la bon ya bi lo da ko a khwin kaung yu ni ja da phit par.
ဒါပေမဲ့2016ခုနှစ်တုန်းကသမ္မတအိုဘားမားအဆိုပြုခဲ့တဲ့ဗိုလ်တရားရုံးချုပ်တရားသူကြီးတယောက်အတည်ပြုရေးမှာအထက်လွှတ်တော်ကမဲမခွဲနိုင်အောင်ပိတ်ဆို့ခဲ့တဲ့သူဟာ Mitch McConnell ပဲဖြစ်ပါတယ်လို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောဆိုလိုက်ပါတယ်
။ Accusing Democrats of needlessly delaying a Supreme Court nomination is galling.
သူ့ပါတီကလူသမ္မတဖြစ်ဖို့အခွင့်အလမ်းရတဲ့အချိန်ကြမှာဒီမိုကရက်တရားဗိုလ်တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုရေးကိုမလိုအပ်ဘဲနှောင့်နှေးအောင်လုပ်နေတယ်လို့ဆွဆွဲတာဟာစိတ်ပြက်စရာကောင်းသလိုမျိုးသားဘူးလို့ပြောရမှာပါဆွဆွဲတဲ့ခေါင်းဆောင်ကတရားရုံးချုပ်တရားသူကြီးတူကိုအတီးပြူရေးမှာရက်ပေါင်း300ကျော်အချိန်ဆွဲခဲ့သူဖြစ်ပါတယ
် Republican ထက်လက်တော်အမတ်တချို့ကတောင်း Kavanaugh အပေါ်ဆွဆွဲချက်တွေဟာ FBI အနေနဲ့စုံစမ်းရလောက်အောင်လင်းနေမှုရှိတယ်လို့ယူဆကြတဲ့အတွက်မဲခွဲဖို့တပတ်ရွှေ့ဆိုင်ဖို့ဖြစ်ခဲ့ရတာလို့အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပြောဆိုလိုက်ပါတယ်ဒီအမတ်တွေထဲမှာ Republican ထက်လက်တော်အမတ် Jack Flicks လည်းအပါအဝင်ဖြစ်ပါတယ်
I just hope that we find fact and I've
General Chelle တွေရှာတွေ့လိမ့်မယ်လို့မျှော်လင့်ပါတယ်ဂျာနာပွဲမှာတွေ့ခဲ့ရတယ်လို့အမြင်ကြီးလင်းလာဖို့နဲ့ဘလို့ Chelle တွေထက်ထွက်လာမလဲဆိုတာကိုစောင့်ကြည့်ရမှာပါကျွန်တော်ကြိုတင်ပြီးတော့ကင်မရာတွေမလုပ်ချင်ပါဘူး
ပြီးခဲ့တဲ့သတင်းပတ်တုန်းကအထက်လွှတ်တော်ကြားနာပွဲမှာတရားသူကြီးကေဗနောနဲ့သူ့ကိုအဓိကဆွဆွဲသူခရစ်စတင်းဖော့တိုရဲ့ထွက်ဆိုချက်တွေကိုအထက်လွှတ်တော်အမတ်တွေကြားခဲ့ကြရပြီးဖြစ်တယ်လို့ခရစ်စတင်းဖော့တိရဲ့ထွက်ဆိုချက်တွေဟာရေပူရအဖြစ်ယုံကြည်တိုက်တယ်လို့ယူဆနေကြပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့လုံလောက်တဲ့အထောက်အထားဆက်ဆက်မှုမရှိတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးအာရုံစိုက်နေကြတာကိုအင်ကာနေကအခုလိုပြစ်တင်ဝေဖန်လိုက်ပါတယ်
။ You could be somebody that was perfect your entire life.And somebody could accuse you of something.
ဒီရောက်ဟာဘွားတစ်ယောက်လုံးကောင်းကောင်းမွန်မွန်နေခဲ့သူဖြစ်ပေမဲ့တစုံတစ်ယောက်ကတစ်ခုခုအတွက်ဆွဆွဲတာခံရနိုင်ပါတယ်။အမျိုးသမီးတစ်ယောက်ကလို့မဆိုလိုပါဘူး။ဘယ်သူမဆိုဖြစ်နိုင်ပါတယ်။ဒါပေမဲ့တယောက်ယောက်ကတစုံတစ်ခုအတွက်ဆွဆွဲလိုက်တာနဲ့အလိုလိုအပြစ်ရှိတဲ့သူဖြစ်သွားတော့တာပါပဲ။လက်တွေ့မှာအပြစ်ကင်းတယ်လို့တက်တည်နဲ့အတီမပြုတ်မချင်းအပြစ်တကယ်ရှိတဲ့သူလို့ဖြစ်နေမှာပါပဲ။အခုလက်တလောဖြစ်ပြက်နေတဲ့အထဲကတိတ်ကိုဆိုးတဲ့အဖြစ်တစ်ခုပါပဲဗျာ။
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကေဗနောကိုဝေဖန်သူတွေကတော့ကေဗနောရဲ့တင်းတင်းမာမာအခမ်းအနဲ့ယက်တီချက်ကိုကြည်ချင်းအဖြစ်ဗိုလ်တရားရုံးချုပ်တရားသူကြီးဖြစ်ဖို့မသင့်တော်ဘူးလို့သုံးသပ်ကြပါတယ်
။ There is such a thing that you seek in judges of a judicious temperament.
တရားသူကြီးတွေရွေးချယ်မယ်ဆိုရင်တရားမျှတမှုရှိမယ်။ပင်ကိုစိတ်ရင်းရှိတဲ့သူကိုသာရွေးချယ်ရတာမျိုးရှိပါတယ်။ကိုယ်တိုင်စည်းကမ်းရှိရှိနေနိုင်သူကိုသာရွေးကြရတာအားလုံးအသိပါပဲလို့ဟီလရီကလင်တန်ကပြောဆိုသွားတာပါ2016ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ရှုံးနေခဲ့လို့ဒီမိုကရက်တွေကသူ့ကိုလက်စားချေခဲ့တာလို့ပြီးခဲ့တဲ့ကြားနာပွဲမှာကေဗနောကထွက်ဆိုခဲ့ပါတယ်1990ပြည့်နှစ်တွေအတွင်းသမ္မတဘီလ်ကလင်တန်ပေါ်ဆွဆွဲချက်တွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးမှာသူပါဝင်ခဲ့တဲ့အတွက်ဖြစ်တယ်လို့ကေဗနောကထွက်ဆိုခဲ့တာဖြစ်ပါတယ်ရှင်
တော်ခင်ဆိုဝင်းပြောပြခဲ့တာပါအခုဆက်ပြီးရန်ကုန်မှာမဟာတမဂန္ဒီရဲ့150ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားကျင်းပတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းမှုတမိုင်းမှာအိန္ဒိယနိုင်ငံရဲ့အမျိုးသားခေါင်းဆောင်ကြီးအကြမ်းမဖက်တဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူမဟာတမဂန္ဒီရဲ့အတွေးခေါ်ယူဆတွေနဲ့နဲ့ရှိုင်းရှိုင်းလွှမ်းမိုးခဲ့တယ်လို့တမိုင်းပညာရှင်ဒေါက်တာတက်မြင့်ဦးကမနေ့ကရန်ကုန်မြို့ရှင်ဂရီလာဟိုတယ်မှာကျင်းပတဲ့မဟာတမဂန္ဒီရဲ့150ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားမှာပြောဆိုသွားပါတယ်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးကတော့ခေါင်းမုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေပုံစံအမျိုးမျိုးနဲ့ရှိနေစေဖြစ်တဲ့ဒီနေ့ကမ္ဘာမှာဂန္ဒီရဲ့အတွေးခေါ်ယူဆနဲ့လူမျိုးရေးကြိုးပမ်းမှုတွေအတွက်အမှားစကားတွေကခင့်နဲ့ကိုက်ညီနေစေပဲလို့ဆိုပါရယ်အခမ်းအနားအကြောင်းကိုကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါရယ
်မဟာတမဂန္ဒီရဲ့မွေးနေ့မတိုင်ခင်သတင်းပတ်တွေကလေးကငြိမ်းချမ်းရေးတရားမျှတမှုမြစ်တာတရားနဲ့အကြမ်းမဖက်တဲ့လှုပ်ရှားမှုဆန်ရသူပြောခဲ့ဘူးတဲ့အမှတ်တရစကားတချို့ကိုမြန်မာနိုင်ငံမှာရှိတဲ့အိန္ဒိယတန်ယုံကလူမှုကွန်ရက်ဒီကတဆင်အမှတ်တရဖြန့်ဝေထားပါတယ်။တရားမျှတမှုမရှိတဲ့ဥပဒေဟာသူကိုယ်တိုင်ကအကြမ်းဖက်တဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တဲ့ဆိုတဲ့စကားမျိုးတွေပါ။မဟာတမဂန္ဒီပြောခဲ့ဘူးတဲ့စကားတွေဟာဒီနေ့ခေတ်သမိုင်းကိုထင်ရနေစေပဲလို့မြန်မာနိုင်ငံဆရာအိန္ဒိယတန်အမှတ်ကြီးဖက်ခရမစရီကအခမ်းအနားမှာပြောဆိုသွားပါတယ်။
During the recent discussion, I was asked if Gandhi's message still held relevance in today's world. The simple answer to that question is
Mahatma Gandhi ပြောကြားခဲ့တဲ့စကားတွေကဒီနေ့ခေတ်မှာတိုးချောင်းစီလျော်မှုရှိပါသေးရဲ့လားလို့မကြသေးခင်ကဆွေးနွေးပွဲတချို့မှာကျွန်တော်အမေးခံခဲ့ရပါတယ်။ဒီမေးကိုရိုးရိုးရှင်းရှင်းပြရမယ်ဆိုရင်လူသားသမိုင်းမှာအကြီးမြတ်ဆုံးဖြစ်နိုင်ခြင်းရှိတဲ့အကြမ်းမဖက်တော်လှန်ရေးကြီးကိုသူပြောခဲ့တဲ့စကားတွေကဘယ်လိုဥဆောင်ခဲ့သလဲဆိုတာကြည့်စီခြင်းပါတယ်။သူကကိုလိုနီစနစ်ကိုဆန့်ကျင်တဲ့ခွဲခြားနှိမ်ချမှုခေါင်းပုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုတရားမမျှတမှုတဦးနဲ့တဦးမညီမျှမှုတွေကိုဆန့်ကျင်ခဲ့တဲ့သူပါဒီလိုမကောင်းတဲ့ခွဲခြားမှုတွေဟာဒီနေ့ကမ္ဘာနေရာတချို့မှာပုံသဏ္ဍာန်အမျိုးမျိုးနဲ့ရှိနေစေဖြစ်ပါတယ်ဂန္ဒီရဲ့အမှားစကားတွေဒီနေ့ခင်းနဲ့မကန့်ညီတော့ဘူးလို့ဘယ်လိုပြောလို့ရနိုင်မလဲဆိုပြီးတော့ကျွန်တော်ကပြန်ပြီးတော့မေးခွန်းထုတ်ရပါလိမ့်မယ်ဒီပြဿနာတွေအပြင်မဟာမဂန္ဒီတခါကပြောခဲ့ဘူးတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလို့ရရှိကိုဘာသာယက်တီနိုင်တဲ့ဖွံ့ဖြိုးမှုကိစ္စတွေလို့အရေးကိစ္စတွေကိုလည်းဒီနေ့ကမ္ဘာမှာရင်ဆိုင်ဖြစ်ရှင်းနေရဆဲဖြစ်ပါတယ်
။မဟာမဂန္ဒီရဲ့ကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲနဲ့လူမျိုးရေးကြိုးပမ်းမှုတမိုင်းချောင်းတွေကိုတည်တခုဆရာတော်ရှင်ညာနိဒရာကလည်းအခမ်းအနားမှာဟောကြားပါတယ်။ရန်ကုန် Heritage Trust ဥက္ကဋ္ဌဒေါက်တာတပ်မြင့်ဦးကတော့မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုကာလအိန္ဒိယမျိုးသားကောင်းဆောင်ကြီးမဟာမဂန္ဒီနဲ့ရင်းနှီးနှီးအပြန်အလှန်ဆက်ဆံခဲ့တဲ့တမိုင်းတွေကိုအဓိကပြောဆိုသွားခဲ့တာပါ။
Modern politics in Burma was born exactly 100 years ago. It was born in the shadow of the Indian struggle against colonialism.
ခေတ်သစ်မြန်မာနိုင်ငံရဲ့တမိုင်းဟာလွန်ခဲ့တဲ့နှစ်ပေါင်း100ကပေါ်ခဲ့ရပါ။အိန္ဒိယရဲ့ကိုလိုနီဆန့်ကျင်ရေးလှုပ်ရှားမှုရိမ်းအောင်မှာပေါ်ခဲ့ရလည်းဖြစ်ပါတယ်။ မဟာသမဂန္ဒီကအကြမ်းမဖက်လှုပ်ရှားမှုနဲ့တိုက်ပွဲဝင်ဖို့စောခဲ့ပါတယ်။ဒီအကြမ်းမဖက်တဲ့နီနာဟာပြောသမျှကိုငုံခံပြီးဘာမှမတုံ့ပြန်တာမျိုးမဟုတ်ပါဘူး။တပိတ်မှောက်တာတွေအထွေထွေတပိတ်စတာမျိုးတွေနဲ့တိုက်ပွဲဝင်တဲ့နီနာတဲ့တစ်ခုဖြစ်ပါတယ်။ဒီနီလန်ဟာဦးချက်လိုင်တို့ဆရာတော်ဦးဥဒမတို့နိုင်ငံအဟွန်ထင်ရှားလာတဲ့ခေါင်းဆောင်တွေပေါ်မှာနက်နက်ရှိုင်းရှိုင်းဩဇာလွှမ်းမိုးခဲ့ပါတယ်။
မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းဟာလက်နက်ကင်တိုက်ပွဲတွေနဲ့ပေါင်းဆက်ပြီးရယူခဲ့ရတာဖြစ်ပါတယ်။1948-50ဂျပန်တပ်တွေကျူးကျော်တိုက်ခိုက်မှုတွေကျင်းဆိုင်ခဲ့ရပြီးတဲ့နောက်လွတ်မြောက်ရေးအတွက်တိုက်ပွဲပုံသဏ္ဍာန်ကဂန္ဒီလမ်းစဉ်နဲ့ကွာခြားမှုတွေရှိခဲ့တာကိုဒေါက်တာသမင်ဦးကရှင်းပြပါတယ်
။ Burma's founding fathers did not follow the way of non-violence. I think though that Mahatma Gandhi appreciated their special situation.
မြန်မာနိုင်ငံကိုတည်ထောင်ခဲ့တဲ့လွတ်လပ်ရေးတိုက်ပွဲဝင်ခေါင်းဆောင်တွေဟာအကြမ်းဖက်တဲ့နီးနာတွေအတိုင်းလိုက်နာကျင့်ကြံခဲ့တာရောမဟုတ်ပါဘူး။ဒါပေမဲ့လည်းဖြစ်လာတဲ့ထူးခြားတဲ့အခြေအနေတရက်ကိုဂန္ဒီကိုယ်တိုင်နားလည်လက်ခံခဲ့တယ်လို့ကျွန်တော်ထင်ပါတယ်။သူကဗိုလ်ချုပ်အောင်ဆန်းကိုလေးစားတယ်။1948ဇူလိုင်လဗိုလ်ချုပ်တို့လုတ်ကြံခံရတဲ့အချိန်ဝမ်းနဲ့အထိတ်မှအထူးဝိပုစုတောင်းပွဲတရက်သူကိုယ်တိုင်ဦးဆောင်ကျင်းပခဲ့ပါတယ်။ဂန္ဒီမကွယ်လွန်ခင်လုတ်ကြံမခံရခင်6လလုံးမှာဖြစ်ပါတယ
်။မဟာသမဂန္ဒီကလွတ်မြောက်ရေးတိုက်ပွဲဝင်သူအတွေ့အခေါ်ပညာရှင်ဘာသာပေါင်းစုံယုံကြည်မှုကိုလက်ခံတံပိုးထားသူလူမှုရေးဆိုင်ရာပြုပြင်ပြောင်းလဲသူတူဖြစ်တယ်လို့ဒေါက်တာသက်မြင့်ဦးကဆိုပါတယ်။ဒါ့အပြင်လူမှုအခြေပြုအဖွဲ့စီရဲ့ခေါင်းဆောင်ဖြစ်သက်မနိုင်သလိုပြည်သူတွေရဲ့ထွေထွေမကျေနပ်ချက်တွေကိုအချိန်မရွေးကြားနာတဲ့ပွင့်လင်းမြင်သာမှုရှိတဲ့ခေါင်းဆောင်တွေထဲမှာနမူနာထားရမယ်သူလို့သူကသုံးသပ်ပြောဆိုသွားပါတယ်။ဂန္ဒီကလွတ်လပ်တဲ့အိန္ဒိယနိုင်ငံကိုမတူညီတဲ့နောက်ခံသပိုင်းနဲ့လူမျိုးစုံနေထိုင်ရာနေရာတစ်ခုအဖြစ်မြင်တွေ့ကျင်ခဲ့သူတချိန်တည်းမှာသဘောပေါက်ဝန်းကျင်ကိုတံပိုးထားထိန်းသိမ်းမှုစောခဲ့သူတယောက်ဖြစ်တယ်လို့လဲဆိုပါတယ်ဒီနေ့ကဘာလူသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့လုံလောက်ပေမဲ့လူသားတွေရဲ့လောဘတွေအတိုင်းဖြည့်ဆည်းဖို့တော့မဖြစ်နိုင်ဘူးဆိုပြီးမဟာသမဂန္ဒီပြောဆိုခဲ့ဘူးတာကိုလဲဒေါက်တာသက်မြင့်ဦးပြန်လဲကိုကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ဥသိန်းထိုင်ဦးပြောပြပေးခဲ့တာပါအခုဆက်ပြီးမုံမျိုးသားကောင်းဆောင်နိုင်ငွေသိန်းကွယ်လွန်သွားတဲ့အပေါ်ကြီးမားတဲ့ဆုံးရှုံးမှုတရက်ဖြစ်တယ်လို့တိုင်းရင်းသားကောင်းဆောင်တွေကပြောတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်တိုင်းရင်းသားတွေအတွက်ဒန်းတူရေးနဲ့ကိုပိုင်ပြဌာန်းခွင့်အတွက်တိုက်ပွဲဝင်ကြိုးပမ်းလှုပ်ဆောင်ခဲ့တဲ့မုံမျိုးသားကောင်းဆောင်ဝါရင်နိုင်ငံရေးသမားနိုင်ငွေသိန်းဟာအင်္ဂါညပိုင်းမှာကွယ်လွန်သွားတာကြီးမားတဲ့ဆုံးရှုံးမှုတရက်လို့တိုင်းရင်းသားနိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်နိုင်ငွေသိမ်းပါဝင်ခေါင်းဆောင်ကြီးတွေချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းဆက်လက်လျှောက်လှမ်းသွားမယ်လို့လည်းတိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဆိုပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မော်မျိုးသားခေါင်းဆောင်ဝိုင်ကျင်နိုင်ငံရေးဓမ္မနိုင်ငွေသိမ်းဟာမနေ့ကအင်ကာနေ့ညမှာလူကြီးယောဂာနဲ့ကွယ်လွန်ခဲ့ပြီးဖြစ်ပါတယ်။ခေါင်းဆောင်ကြီးနိုင်ငွေသိမ်းကွယ်လွန်ခဲ့ပေမဲ့လည်းသူချမှတ်ထားတဲ့လမ်းစဉ်မပြည့်ပြတ်သေးတဲ့လုပ်ငန်းတွေကိုမော်နိုင်ငံရေးပါတီဝင်တွေနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့မွန်ပါတီကောင်းဆောင်သူဖြစ်တဲ့နိုင်စိုးမြင့်ကပြောပါတယ
်မွန်နိုင်ကြီးဓမ္မရှင်မွန်နိုင်ကြီးကိုချစ်တဲ့ပြည်ပေါ်ရဲ့တဲ့ဆက်ဆောင်ကြသူမျိုးလေးတွေကအောင်းလို့ဒီတဲ့မြို့သားတန်းတွေပြည်ဆက်ကလို့ကျွန်တော်တို့ကဆက်ပြီးတော့တောင်းယူဆကြဆက်လို့ကံကြီးနိုင်ကြ
ဒီမိုကရေစီနဲ့တိုင်းသားတွေအတွက်တန်းသူညီမျှမှုရရှိရေးအတွက်ကြိုးပမ်းနေတဲ့ဝါရီနိုင်ငံရေးသမားနိုင်ငွေသိန်းကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးချုပ်မှုလို့ SNLD ကရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဆိုင်းလိုက်ကပြောပါရယ
်သူဟာဇနက်ကန်တော်လိုင်းရေးလမ်းစဉ်ကိုပါဝင်လှုပ်ရှားခဲ့ဘူးသလိုနောက်ပိုင်းဒီမိုကရေစီရေးတိုင်းသားတန်းသူညီမျှရေးအတွက်လည်းပဲ DNA ဆိုတဲ့ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့မှာဗာပိနေရနဲ့စွန်းစွန်းတမန်ပါဝင်ဆောင်ရွက်ခဲ့တယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင် CRPP ဆိုတဲ့အဖွဲ့မှာနိုင်ထွန်းသိန်းကိုယ်တိုင်ပါတယ်နိုင်ထွန်းသိန်းရဲ့နောက်မှာမှအပနိုင်ငွေသိန်းဆိုတာပါလာတာပေါ့နော်ပြည့်ထက်ကတော့ဦးဝေတာအောင်တို့ဦးခွန်ထွန်းတို့ဦးထောင်ကိုထန်းတို့နဲ့ပြည့်ထက်ပြီးတော့မှဒေါက်ဆန်းစုကြည်အတွက်ကိုဝန်ရံပေးခဲ့တယ်ဒါဒီမိုကရေစီလုံငန်းအတွက်ကိုတိုင်းသားတွေရဲ့ဓာတ်မှုညီမျှမှုရရှိအတွက်ပါအသက်ပေးပြီးကျွန်တော်ကလည်းပုဂ္ဂိုလ်မျိုးလို့ကျွန်တော်တို့ကတော့မွန်လူမျိုးဒီမကဘူးတိုင်းသားလူမျိုးအားလုံးအတွက်ကိုတန်ဖိုးမပြတ်နိုင်တဲ့ဆုံးရှုံးမှုတစ်ခုလို့ပဲပြောချင်ပါတယ်ခင်ဗျာ
နိုင်ငွေသိမ်းကွယ်လွန်သွားပြီမဲ့လည်းခေါင်းဆောင်ကြီးတွေချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းဆက်လက်လျှောက်လှမ်းသွားမယ်လို့စိုင်းလိပ်ကဆက်ပြောပါတယ
်အပဦးနိုင်ငွေသိမ်းနေနဲ့မရှိတော့ပြီမဲ့လို့သူ့အပါဝင်ခေါင်းဆောင်ကြီးများချမှတ်ခဲ့တဲ့လမ်းစဉ်အတိုင်းပေါ့နော်စစ်မှန်တဲ့ဖက်ဒရယ်ပြောင်းစုပေါ်ပေါက်ဖို့တိုင်းသားတွေကိုကျွန်တော်ကိုဖန်တီးနိုင်ဖို့ကျိုးတဲ့အနေထားမရောက်မချင်းဆက်လက်ပြီးအကောင့်တွေပေါ်သွားဖို့လိုအပ်တယ်။လုပ်သွားဖို့လည်းကျွန်တော်စံနှိပ်ဆိုင်ဆက်လာကြပါတ
ယ်။ UNA ဖွဲ့ဝင်မဟာမိတ်ခေါင်းဆောင်သူဆုံရှုံလိုက်ရတယ်လို့ဇူမီဒီမိုကရေစီဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကိုအန်တိုနီကဆိုပါတယ်
။
မူအမျိုးသားတွေအတွက်မကဘဲနဲ့ဒီတိုင်းသားအရေးချက်ချဲဝင်ဝင်ဒီတွင်းထဲကနေပေါ့နော်အမခံသူဆုံးသွားတဲ့အထိပြည်တည်ပေးတာတွေကတကယ်ဆုံးရှုံးမှုကြီးပေါ့နော်ကျွန်တော်တို့ရဲ့ UN အတွင်းကနေပေါ့နော်အမြဲတမ်းလှူရှားနေတယ်အမြဲတမ်းအားပေးနေခဲ့တဲ့မာမေကောင်းဆောင်ကြီးပေါ့နော်ကျွန်တော်တို့တက်တော့မတမ်းမဆုံးရှုံးရပါတယ
်အသက်96နှစ်အရွယ်ရှိပြီဖြစ်တဲ့မော်မျိုးရခေါင်းဆောင်ကြီးနိုင်ဝင်သိန်းဟာရန်ကုန်မြို့ရန်ကင်းနေအိမ်မှာကွယ်လွန်သွားခဲ့တာပါကွယ်လွန်သူနိုင်ငံသိမ်းချပနာအတွက်ကော်မတီတရက်ကိုဖွဲ့စည်းသွားမှာဖြစ်ပြီးလာမယ့်အောက်တိုဘာလ6ရက်နေ့မှာရုပ်ကလပ်ကိုမိတူချူသွားမယ်လို့ချပနာကော်မတီဝင်တွေကပြောပါရယ်နိုင်ငံသိမ်းဟာဂျက်ဆင်ကောလိပ်ကျောင်းလက်ဘွားကလေးကနိုင်ငံရေးမှာလှုပ်ရှားခဲ့ပြီးဗမာလူလရေးတပ်မတော် PIA မှာပါဝင်ခဲ့ပါရယ်မွန်နိုင်ငံရေးလှုပ်ရှားမှုတွေမှာခေါင်းဆောင်အနေနဲ့ပါဝင်ခဲ့တယ်လို့1948ခုနှစ်မွန်သူမျိုးသားလုံးတန်းလူရေးနဲ့ကိုပိုင်ပြသန်းခွင့်အတွက်ဖဆပလကိုလက်နက်ကင်တော်လှန်ခဲ့ပါရယ်1958ခုနှစ်မှာလက်နက်နဲ့ဒီမိုကရေစီလဲလှယ်ရေးအစီအစဉ်ရမွန်ပြည်သူတပ်ဦးလက်နက်ချခဲ့ပြီးမွန်ပြည်နယ်ပေါ်ထွန်းရေးအတွက်ကြိုးပမ်းဆောင်ရွက်ခဲ့ပါတယ်1989ခုနှစ်မှာမွန်မျိုးရားဒီမိုကရေစီဖွဲ့ MNDF ကိုဦးဆောင်ထူထောင်ခဲ့ပြီးပါတီဒုတိယဥက္ကဋ္ဌတာဝန်ကိုယူခဲ့ပါတယ်တိုင်းရင်းသားပါတီများမဟာမိတ်ဖွဲ့ဖြစ်တဲ့ UNSD အမြဲတမ်းသဘာဝတိဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပါတယ်2014ခုနှစ်မှာမွန်မျိုးရားပါတီဖြစ်အပြည်ပြောင်းပြီးဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပါတယ်နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်1962ခုနှစ်ကနေနဝတအစစ်ဆိုးရလက်ထက်အထိထောင်သုံးကြိမ်ကြာခံခဲ့ရပါတယ်။နိုင်ငံသိမ်းကွယ်လွန်ချိန်မှာတာသူကြံရှိနေခဲ့ပါတယ်။နိုင်ငံသိမ်းဟာငွေရစင်ကနေကွယ်လွန်တဲ့အချိန်ထိအမျိုးသားရေးတာဝန်ကိုကျိုးပန်းထမ်းဆောင်ခဲ့တဲ့ဝါရစ်မော်နိုင်ငံရေးသမားသူလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံဝင်သတင်းပေးပို့ထားတာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကနေတိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လူကပြောပြပေးပါအောင်ရှင
်။ American တရားဝင်ချုပ်တရားစီရင်တူဖြစ်ဆိုပြုခံထားတဲ့ Brett Kavanaugh ပေါ်ပြည်သူ့စုံစမ်းစစ်ဆေးဘူရို FBI ရဲ့စုံစမ်းတွေ့ရှိချက်တွေကိုထပ်လွှတ်တော်မှတ်တွေစောင့်ဆိုင်းနေပြီးမဲခွဲဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်။ဒီချိန်ထဲမှာပဲသမ္မတ Donald Trump ကတော့သူဆိုပြုထားတဲ့တရားစီရင် Kavanaugh ပေါ်လိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ကားခံခဲ့ရကြောင်းဆွဆွဲထားတဲ့အမျိုးသမီးကိုနိုင်ငံရေးဟောပြောပွဲတစ်ခုမှာပုတ်ခတ်ပြောဆိုခဲ့တာပါ။အမေရိကန်ပြည်သူ့မှာလာမယ့်နိုဝင်ဘာလ6ရက်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေအတွက်မဲဆန္ဒရှင်တွေပြင်ဆင်နေသလိုပြည်ထောင်စုပြည်နယ်နဲ့ဒေသန္တရအဆင့်တာဝန်ရှိသူတွေလည်းပြင်ဆင်မှုတွေစတင်နေပါပြီ။မဲဆန္ဒရှင်တွေကတော့ဘယ်သူကိုရွေးချယ်ရမလဲဆိုတော့စဉ်းစားချင်းကျင်နေကြသလိုအစိုးရတာဝန်ရှိသူတွေကတော့မဲပေးဝင်ရှိသူတွေမဲပေးနိုင်အောင်နဲ့မဲတွေကိုမမှန်ကန်ကန်ရေးထွက်နိုင်ရေးအစွမ်းကုန်ကြိုးစားနေကြတာပါ။အရာပြင်းငရင်နဲ့ဆူနာမီရေလဲနဲ့သင်ငယ်ပြင်းနောက်လူပေါင်း1400ကျော်သေဆုံးခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းကိုအရေးပေါ်ထောက်ပံ့ပေးပို့မှုတွေနှိမ့်ခွင်းနေဆဲဖြစ်ပါတယ်။ဒီနေ့ဗုဒ္ဓဦးနေ့မှာတော့ကပင်းနဲ့အဆိုးဆုံးခံခဲ့ရတဲ့ပါလူမျိုးကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေရှိရနေရကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပါတယ်။ဒီနေ့အတွက်ဓာတုပိဒါပညာဆိုင်နိုဘယ်ဆုကိုတော့မြို့ရိုးပိဇာပြောင်းလဲမှုနဲ့သက်ဆိုင်တဲ့နည်းလမ်းတွေစီးဝါနဲ့ဇီဝလောင်စာပစ္စည်းတွေထုတ်လုပ်နိုင်မဲ့ရှာဖွေတွေ့ရှိမှုတွေအတွက်အမေရိကန်ပညာရှင်တယောက်နဲ့ဗြိတိန်ပညာရှင်တယောက်တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။အမေရိကန်ပညာရှင် Frances Arno ကိုတော့သဘောအနည်းနဲ့ဓာတ်ရုပ်ဓာတ်တုံ့ပြန်မှုတွေမြန်ဆန်လာအောင်ပရိုတင်းတွေထုတ်လုပ်ပေးမဲ့အင်ဇိုင်းဓာတ်ဖြစ်ပေါ်မှုကိုထိန်းချုပ်နိုင်တဲ့နည်းလမ်းကိုရှာဖွေတွေ့ရတဲ့အတွက်ဆုချီးမြှင့်တာဖြစ်ပါတယ်။အမေရိကန်ပညာရှင်နောက်ထပ်ဖြစ်တဲ့ George Smith ကိုတော့ပရိုတင်းတွေထုတ်လုပ်နိုင်အောင်ဘက်တီးရီးယားတွေကိုပြောင်းလဲပေးမဲ့ Virus အမျိုးအစားထုတ်လုပ်နိုင်တဲ့အတွက်ဂုဏ်ပြုလိုက်တာပါ။ပရိရှာသူတွေသည် Gregory Winter ကိုတော့စီဝါပစ္စည်းထုတ်လို့ရမှာတုံးနိုင်မဲ့ခန္ဓာကိုယ်ရင်းပရိပစ္စည်းတွေဖြစ်ပေါ်စေနိုင်တဲ့နည်းလမ်းကိုလေ့လာတွေ့ရှိခဲ့တဲ့အတွက်စုချင်းမြင့်ကြတာလည်းဖြစ်ပါတယ်
။ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့် engineer ကတော့ Glenn Hollis ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်းထုတ်လွှင့်ပေးခဲ့တဲ့VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 MHz ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is VOA News.